လူသားဆန်မှုအတွက်ကဗျားလိုနာမည်ပေးထားတဲ့ကဗျားရုပ်ပွဲနဲ့ဆွေးနွေးပွဲတွေကိုရန်ကုန်မှာ၃ရက်ကြာပြုလုပ်ခဲ့ပြီးတတိယမြောက်နေ့ဖြစ်တဲ့ဇန်နဝါရီလ26ရက်နေ့တနင်္ဂနွေနေ့ကတော့ရိုဟင်ဂျာကဗျားဆရာတွေလည်းဗီဒီယိုကနေတစ်ဆင့်ပါဝင်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒုက္ခသည်စခန်းမှာခိုလုံနေတဲ့ရိုဟင်ဂျာကဗျားဆရာတွေက Skype ကနေတစ်ဆင့်ပါဝင်ရွတ်ဆိုခဲ့ကြတာပါ။ကဗျားဆရာမောင်ဆောင်ခါကတော့ဒီကဗျားရုပ်ပွဲလုပ်ရတဲ့အကြောင်းအခုလိုပြောပါတယ်။
ပြကြနေကောင်းပေါ့ပြီလူတွေလို့ဖြစ်လာကနေရပေါ့နော်လူတိုင်းကျွန်တော်တို့ဂန်းတူညီမျှတော့အခွင့်အရေးနဲ့အဲလူသားတယောက်လို့ဆက်ဆံရမယ်ဆိုတော့အချိန်ဒီပုံမှာလူတွေရသွားခြင်းနဲ့ရွေချက်နဲ့ပဲကျွန်တော်တို့ဒီကလောက်တာဖြစ်ပါတယ
်ကောက်ဆက်ပစာဒုက္ခတဲ့စခန်းကမေယူအလီရဲ့ My World ဆိုတဲ့ကဗျာထဲမှာတော့သူ့ရဲ့စကလုံးတွေဟာအစိုးရကိုကြောက်ရွံ့ရတာထက်ပိုပြီးအင်အားကြီးတယ်လို့ရွတ်ဆိုသွားပါတယ်။အသက်28နှစ်အရွယ်အလီကသူဟာမြန်မာပြည်ကိုချစ်ကြောင်းရိုဟင်ဂျာတွေဟာလည်းမြန်မာပြည်ကဖြစ်ကြောင်းမြန်မာပြည်မှာနေသူတွေကိုပြတာလို့တယ်လို့ AFP သတင်းအေဂျင်စီကိုပြောဆိုပါတယ်။အဆိုရကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်ပြီးပြန်ပြီးလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာအုပ်အနှုံကိုလက်မခံပါဘူး။မြန်မာနိုင်ငံတွင်းမှာလည်းဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကနေတရားမဝင်ဝင်ရောက်လာတဲ့သူတွေဆိုတဲ့ရွယ်ချင်းရည်ညွှန်းချက်နဲ့ရိုဟင်ဂျာတွေကိုဘင်္ဂါလီတွေလို့တုံ့နှုံပြောဆိုလို့ရှိပါတယ်